င်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ13ရက်တောက်ကြနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုဒိုင်းထိုမီတာ7925ရောကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှောင်းလောပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ဗြိတိန်မှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဝန်ကြီးချုပ်ထရီဇာမေးနဲ့တွေ့ဆုံဆွေးနွေးပါတယ်အမေရိကန်ရဲ့ကုန်သွယ်ရေးပုံငွေပြမှုဟာဇွန်လမှာဒေါ်လာ4ဘီလီယံအထိရှိသွားကြောင်းတရုတ်နိုင်ငံကပြောပါတယ်။စီးရီးယားနိုင်ငံကလေကြောင်းတိုက်ခိုက်မှုအတွင်း IS စစ်သေးကြွတွေအပါအဝင်အနည်းဆုံး54ဦးသေဆုံးသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ကောင်းပါပါရှင်။မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့5ဖွဲ့တို့ဒီကနေ့တွေ့ဆုံပြီးတော့ဆေးစပ်ညှိနှိုင်းဖို့မကြာခဏဆက်လက်တွေ့ဆုံသွားဖို့သဘောတူညီခဲ့ကြပါတယ
်။မကြာတွေ့မှပဲငြိမ်းချမ်းရေးဆိုတာပေါ်ဆောင်လို့ရမှာပါဟုတ်တယ်ဗျာ။အဲ့တော့မကြာတွေ့ဖို့လဲကျွန်တော်တို့အစီအစဉ်လုပ်ပြီးသားပါ။နောက်လာခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေအနေန
ဲ့ညချမ်းရေးကော်မရှင်2ဥက္ကဋ္ဌဦးသိန်းစောပြောသွားတာပါရှင်။အပြည့်အစုံကိုတော့မကြာခင်ကြားကြမှာပါ။ဒါအပြင်မြန်မာအစိုးရနဲ့အပြည့်အစားချုပ်လက်မှတ်မရေးထိုးနိုင်နေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေပါဝင်ရှမ်းပြည်နယ်ထဲမှာလှုပ်ရှားနေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစီရီပူရက်စီလေးချင်းမပြင်ဆင်နေတဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မမှာတော့ရုရှားနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုကမ္ဘာတစ်ဝှမ်းကလာရောက်ကြည့်ရှုတဲ့ဘောလုံးဝါသနာရှင်တွေကြည့်ကြည့်ကြပါမယ်လေဘောလုံးသမားတယောက်ကတော့ဒုက္ခရောက်နေတဲ့အကြောင်းကိုကြားကြမှာပါခုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဗြိတိန်ဝန်ကြီးချုပ်ထရီဇာမေးနဲ့ဒီကနေ့တွေ့ဆုံပါတယ်ဒါဟာဘရစ်ဇစ်လို့ခေါ်တဲ့ဗြိတိန်နိုင်ငံ EU ကနှုတ်ထွက်ရေးကိစ္စနဲ့ပတ်သက်လို့ဝန်ကြီးချုပ်မေးရဲ့အစီအစဉ်တွေအပေါ်သမ္မတထရမ့်ကအပြင်းထန်ဝေဖန်ပြောဆိုထားတဲ့အပြင်ယာရုကနှုတ်ထွက်သွားတဲ့နိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ဟာတင့်တော်တဲ့ဝန်ကြီးချုပ်လောင်းဖြစ်ကြောင်းလန်ဒန်မြို့မှာရာဇဝတ်မှုတွေထူပြောနေတာဟာရွှေ့ပြောင်းနေထိုင်သူတွေကြောင့်ဖြစ်ကြောင်းဗြိတိန်ရဲ့အထင်ကရသတင်းစာ The Sun နဲ့မေးမြန်းကားမှာပြောဆိုပြီးခေါင်းဆောင်နှုတ်အုပ်အခုလိုတွေ့ဆုံကြတာပါခေါင်းဆောင်နှုတ်အုပ်ဟာ16ရာဇဝတ်နှစ်ခရက်ကတိစောက်ထားခဲ့တဲ့ဝန်ကြီးချုပ်တွေအတွက်အင်တော်မှာတွေ့ဆုံပြီးအရှိလေပိုင်းကိစ္စအပါအဝင်နိုင်ငံခြားရေးကိစ္စရပ်တွေကိုဆွေးနွေးကြကြောင်းသမ္မတအင်ဂျီနီယာအရာရှိတွေကပြောပါတယ်အမေရိကန်နဲ့ဗြိတိန်တို့ရဲ့ဆက်ဆံရေးဟာအားကောင်းလျက်ရှိကြောင်းစနေဘွယ်မစခင်သမ္မတထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါပေမဲ့သစံသတင်းစာကိုပြောခဲ့တဲ့ကိစ္စကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူး။သမ္မတထရမ့်ဟာဝန်ကြီးချုပ်အိမ်ကိုမသွားခင်ဒီကနေ့အစောပိုင်းကဆန်တာစစ်တပ်တို့ကိုတွားရောက်လေ့လာခဲ့ပါတယ်။သမ္မတထရမ့်နဲ့သမ္မတကတော်မလန်နီယာတို့ဟာဝန်ကြီးချုပ်အိမ်ကနေဝင်းဆာနန်းတော်ကိုတွားပြီးတော့ဗီမာကြီးအလိဇဘက်နဲ့လက်ဖက်ရည်သုံးဆောင်မှဖြစ်ပါတယ်။ဒီတော့တွင် EU တဲ့ကဗြိတိန်နှုတ်ထွက်မဲ့အစီအစဉ်အတိုင်းအကောင့်ထဲပေါ်မယ်ဆိုရင်အမေရိကန်အနေနဲ့ဗြိတိန်နဲ့ကုန်သွယ်ရေးသဘောတူညီချက်ချုပ်ဆိုမှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောပါတယ်။ဝန်ကြီးချုပ်ရဲ့စီစီအတိုင်းဘရစ်ဇစ်ကိုအကောင့်ထဲပေါ်ခဲ့ရင်အမေရိကန်အနေနဲ့ဗြိတိန်နဲ့ဆက်ဆံမယ့်အစား EU နဲ့ပဲဆက်ဆံမှာဖြစ်တဲ့အတွက်ဘရစ်ဇစ်သဘောတူညီချက်ရနိုင်မှာမဟုတ်ကြောင်းသမ္မတထရမ့်ကပြောကြားခဲ့တာပါ။ဒါ့အပြင် EU နဲ့ဗြိတိန်ကိစ္စဘယ်လိုညှိနှိုင်းဆွေးနွေးသင့်လဲဆိုတဲ့သူ့ရဲ့အကြံပြုချက်တွေကိုဝန်ကြီးချုပ်ထရီဇာမေးကလက်မခံဘူးလို့လည်းသမ္မတထရမ့်ကသံသတင်းစာကိုပြောကြားခဲ့ပါတယ်။
တရုတ်နိုင်ငံကအမေရိကန်နဲ့ကုန်သွယ်ရမှာပြီးခဲ့တဲ့ဇွန်လတုန်းကအရင်မေလထက်အမေရိကန်ဒေါ်လာ4ဘီလီယံကျော်ကုန်သွယ်ရေးပုံငွေအသာစီးရထားတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီနှစ်နှစ်ဝက်ထိတရုတ်ဘက်ကအမေရိကန်နဲ့ကုန်သွယ်ရမှာကုန်သွယ်ရေးပုံငွေစုစုပေါင်းအမေရိကန်ဒေါ်လာ 133.8 ဘီလီယံအထိအသာစီးရထားပါတယ်။တရုတ်နိုင်ငံအခောက်ခွန်ဌာနရဲ့ထွေထွေအုပ်ချုပ်ရေးယုံပြောခွင့်ရဟူအန်ဆောင်ပင်းကလက်ရှိကုန်သွယ်ရေးတင်းမာလာမှုကြောင့်တရုတ်အမေရိကန်ကုန်သွယ်ရေးပေါ်လုံးဝထိခိုက်သွားမှာသိကြတယ်ဒါအပြင်ကမ္ဘာကုန်သွယ်ရေးကိုပါပိုအကြီးအကျယ်ဒုက္ခပေးလိမ့်မယ်လို့ထုတ်ပြောလိုက်ပါတယ်။ဒါကြောင့်မို့ဒီကုန်သွယ်ရေးတင်းမာမှုကြောင့်တရုတ်အမေရိကန်ကုန်သွယ်ရေးပေါ်ထိခိုက်လာမဲ့အတိုင်းအတာကိုလည်းအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့ပြောကုန်ရဟွမ်ကဆက်ပြောခဲ့ပါတယ်။အမေရိကန်ကုန်သွယ်ရေးဌာနအနေနဲ့ဒီလ6ရက်နေ့တုန်းကပဲတရုတ်အနေနဲ့နည်းပညာတွေလွှဲပြောင်းရယူဖို့ကုမ္ပဏီတွေစီကခိုးယူတာနဲ့ကုမ္ပဏီတွေပေါ်ဖိအားပေးတာကြောင့်ဆိုပြီးတရုတ်သွင်းကုန်ပစ္စည်း800ကျော်ပေါ်အမေရိကန်ဒေါ်လာ34ဘီလီယံဘူးရှိတဲ့သွင်းကုန်ခုံ25ရာခိုင်နှုန်းတိုးချထားခဲ့ပြီဖြစ်ပါတယ်။တရုတ်ဘက်ကလည်းဒီအရေးအတွက်အလားတူတူညီတဲ့အမေရိကန်ကုန်ပစ္စည်းတွေပေါ်ပုံမြင်မားတဲ့သွင်းကုန်ခုံတွေချက်ချင်းချမှတ်ပြီးလက်ထုံပြန်ခဲ့ပါတယ်။ဒါအပြင်ဒီဘက်ထဲမှာပဲအမေရိကန်ဘက်ကထောင်ချီတဲ့တရုတ်သွင်းကုန်တွေပေါ်နောက်ထပ်အမေရိကန်ဒေါ်လာ200ဘီလီယံဘူးအခွန်10ရာခိုင်နှုန်းတိုးကောက်ဖို့အဆိုပြုတဲ့ပုံမှာလည်းတရုတ်ဘက်ကဆက်လက်တုံ့ပြန်သွားမယ်လို့သတိပေးထားပါတယ်ခင်ဗျာ
။နိုင်ငံခြားဆက်ဆံရေးတိုးတက်စေဖို့နဲ့ပြီးခဲ့တဲ့ဇွန်လကစင်ကာပူနိုင်ငံထိပ်သီးဆွေးနွေးအတွင်းသူတို့နှစ်ဦးပူးတွဲလက်မှတ်ရေးထိုးခဲ့တဲ့ထုတ်ပြန်ချက်ကိုအကောင့်ထဲပေါ်ဖို့သမ္မတထရမ့်ရဲ့စူးစမ်းချက်တွေကိုချီးကျူးပြောဆိုထားတဲ့ Emetan Kaumon ne Sarazong, Nyakuria Gonzong, Kinjum Untangane, Tu Lakan Yashigere, Lutamra, Donald Trump Gapiobare, Tita Tinshare Totemuri Piponijang, Nyakuria Gonzong, Sarama Popia Tarelu, Muin San to Ingle Lu, Bada Bianhare Sago, Tapun Yapi, Tita Lumuku, and got the Saint Tamra Tonga Topiangabare. ထောင်900ငါးစက်ပြင်းတဲ့အစောပိုင်းကာလတွေကကိုရီးယားစစ်ပွဲအတွင်းတည်ဆုံသွားခဲ့တဲ့အမေရိကန်တပ်ဖွဲ့တွေရဲ့ကျွင်းကြံရစ်တဲ့ရုပ်အလောင်းတွေလွှဲပြောင်းရေးကိစ္စအမေရိကန်တာဝန်ရှိသူတွေနဲ့ကြာသပတေးနေ့ကဆွေးနွေးဖို့စီစဉ်ထားတာမှာမြောက်ကိုရီးယားဘက်ကရောက်မလာဘူးဆိုတဲ့သတင်းတွေထွက်လာတဲ့တရက်ထဲမှာပဲကင်ဂျွန်းဦးစီကစာကိုတမရထောင်ကထုတ်ပြန်လိုက်တာပါငငယ်ကြိုင်းဝန်ကြီးမိ ကိုရီးယားဘက်ကဘလို့အကြောင်းပြချက်တစ်ခုခုကိုမှမရဘဲဆွေးနွေးပွဲကိုရောက်မလာပါဘူး။ဒီကျွမ်းကျင်ရတဲ့ရုပ်လောင်းနဲ့လွှဲပြောင်းရေးကိစ္စအမေရိကန်ဗိုလ်ချုပ်တို့နဲ့တင်းငွေတွေနဲ့မှဆွေးနွေးဖို့မြောက်ကိုရီးယားကပြန်လည်တောင်းဆိုထားကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ
်။ပါကစ္စတန်နိုင်ငံမှာတော့ဝန်ကြီးချုပ်ဟောင်းနဝတ်ရှရစ်နဲ့သမီးဖြစ်သူမေရမ်နဝတ်စ်တို့ကိုလာဟိုမြို့ရောက်လေစိမ့်မှာဒီနေ့အာဏာပိုင်တွေကဖမ်းဆီးဖို့ရှိနေပါတယ်။ဝန်ကြီးချုပ်ဟောင်းနဝတ်ရှရစ်နဲ့သူသမီးတို့ဟာလန်ဒန်ကသူတို့ရဲ့တန်ဖိုးကြီးပိုင်ဆိုင်မှုတွေဘလို့ဝယ်နိုင်တယ်ဆိုတာကိုရှင်းပြဖို့ပြက်ကွက်မှုနဲ့သူတို့ကိုအာဂရိလိုက်စာမှုတက်ဖြည့်တရားရုံးကနေပြီးခဲ့တဲ့တောက်ကြနေမှာပဲထောင်ဒဏ်10နှစ်နဲ့9နှစ်စီမျက်ကွယ်မှာချမှတ်ခဲ့ပါတယ်။ဝန်ကြီးချုပ်ရှရစ်ဖာကင်ဆာရောဂါကုသမှုခံယူနေရတဲ့ဇနီးဖြစ်သူကိုပြည်စုဆောက်ရှောက်ဖို့အတွက်သားသမီးတွေနဲ့အတူလန်ဒန်မြို့ကိုရောက်နေတာပါ။သူတို့နှစ်ဦးဟာပန်ချက်ခရိုင်မြို့တော်လာဟိုကိုဒီနေ့လေကြောင်းနဲ့ပြန်လာမှာဖြစ်ပြီးသူတို့ကိုထောက်ခံသူတွေကအကြီးအကျယ်လူစုလူဝေးနဲ့ဂျိုဆူမာကိုဟန်တားဖို့ရဲတွေကလည်းအကြီးအကျယ်ပိတ်ဆို့တားဆီးမှုတွေလှုပ်ဆောင်နေပါတယ်ခင
်ဗျ။ UAE American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ဒိုမီတာ70 kHz 1683ည5ဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဖေမေကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာ။စစ်အေးခေတ်ကာလတုန်းကရန်သူဖြစ်ခဲ့မှုတဲ့တရုတ်နိုင်ငံနဲ့နှွေးထွေးတဲ့ဆက်ဆံရေးတွေတိစောက်ခဲ့ပြီးအမေရိကန်နဲ့ဆက်ဆံရေးအဆင်မပြေဖြစ်ခဲ့တဲ့ဖိလစ်ပိုင်နိုင်ငံဟာတောင်တရုတ်ပင်လယ်ပြင်အတွင်းအမေရိကန်တို့နဲ့ပူးတွေးဆေးလက်ချင်းမှုပြုလုပ်ခြင်းဟာနိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာတဲ့လက္ခဏာဖြစ်တယ်လို့သူတွေတီတွေကသုံးသပ်ကြပါတယ်။ဇူလိုင်လ9ရက်ကနေ16ရက်နေ့အထိပြုလုပ်နေတဲ့အဲ့ဒီပူးတွဲစီးရေးလေ့ကျင့်မှုအတွင်းဖိလစ်ပိုင်ရေတပ်တင်မော20နဲ့အမေရိကန်လေယာဉ်တင်တင်မော20တို့ပါဝင်ကြောင်းအမေရိကန်ရေတပ်အိန္ဒိယပစိဖိတ်စစ်ဌာနချုပ်ရဲ့အင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။ပူးတွဲစီးရေးလေ့ကျင့်တဲ့လူစုံကျွန်းအနောက်ပိုင်းကမ်းခြေဟာဖိလစ်ပိုင်နဲ့တရုတ်နိုင်ငံတို့ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ရေလက်ကြားနဲ့ထိစပ်နေတဲ့နေရာလည်းဖြစ်ပါတယ်။သမရတက်တန်နှစ်နှစ်ရှိလာပြီဖြစ်တဲ့သမရရိုဒီဂိုဒူတာတဲကပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေကိုဖိဖက်ထားပြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးအဆင်ပြေအောင်လှုပ်ဆောင်တဲ့တစ်ချိန်တည်းမှာပဲအမေရိကန်ကိုကြောက်ခိုင်းခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံသားတွေအပြင်ဖိလစ်ပိုင်တပ်မတော်နဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေကရေကြောင်းကာကွယ်ရေးကိုအခိုင်အမာတိစောက်ဖို့လိုလားနေကြတာကြောင့်အမေရိကန်နဲ့ဆက်ဆံရေးပြည်လည်အောင်သမရဒူတာတဲကပြန်လည်စူးစမ်းလာတာလို့လစ်လာသူတွေကပြောပါတယ်။ပူးတွဲစီရေးလက်ချက်မှုတွေကြီးထွားမလာမချင်းတရုတ်တို့ဘက်ကလည်းဖိလစ်ပိုင်နဲ့ဆက်ဆံရေးကိုအပြတ်ခံမှာမဟုတ်ဘူးလို့ဆိုပါတယ
်။တရုတ်နိုင်ငံမှာတော့ဓာတုပစ္စည်းစက်ရုံတစ်ခုပေါက်ကွဲသွားပြီးလူပေါင်းအနည်းဆုံး19ဦးသေဆုံးကနောက်ထပ်လူပေါင်း12ဦးတရားတွေရသွားတယ်လို့အစိုးရရရှိတွေကဆိုပါတယ်။တရုတ်နိုင်ငံတောင်ပိုင်းစီချွန်ပြည်နယ်ကရင်ပင်ဟန်တာနည်းပညာကုမ္ပဏီမှာမနေ့ညနေ6နာရီခွဲတုန်းကအခုလိုပောက်ကွဲမှုဖြစ်ခဲ့ပြီးအဆောက်အဦပါမီးဟုံးဟုံးတောက်ပျက်စီးသွားခဲ့ပါတယ်။ဘာကြောင့်အခုလိုပောက်ကွဲရတယ်ဆိုတော့မသိရသေးပဲစုံစမ်းနေစေဖြစ်ပါတယ်။ဒီမီးလောင်မှုကိုမနေ့မနေ့ပိုင်းကမှအပိသက်ငြိမ့်နိုင်ခဲ့ပြီးဒဏ်ရာရသူတွေကိုလည်းဆေးရုံပို့ထားပြီးဖြစ်ရမှာသူတို့အခြေအနေကတည်ငြိမ်နေပြီလို့တရုတ်ရရှိတွေကစက်ပြောကြပါတယ်။ဒီဟန်တာဆက်ရုံဟာရင်ပင်မြို့ကစက်မှုဇုံထဲမှာတည်ရှိပြီးအစားအသောက်နဲ့ဆေးဝါးစက်ရုံတွေအတွက်လိုအပ်တဲ့ဓာတုပစ္စည်းတွေကိုထုတ်လုပ်ပေးနေတာပါတကယ်တော့တရုတ်နိုင်ငံတဲ့ကြောင်မီးသွေးမိုင်းနဲ့ဓာတုပစ္စည်းစက်ရုံတွေမှာအခုလိုပောက်ကွဲမှုတွေအချိန်ချင်းဖြစ်လာနေခဲ့ပြီးနိုင်ငံတွင်းစက်ရုံဆိုင်ရာဘေးရန်တွေကင်းရှင်းရေးတိုးမြင့်ဆောင်ရွက်နေချိန်မှာပဲသိချေရတဲ့အထိအခုနောက်ဆုံးပောက်ကွဲမှုထပ်ဖြစ်လာခဲ့တာပါခင်ဗျာ
ထနေကမြောက်ပိုင်းချင်းရိုင်မြို့ကတဘာဝကြောက်လန့်ကိုအတွင်ပြိမိနေခဲ့တဲ့လူငယ်ဘောလုံးသမားတွေဟာသူတို့ကိုကယ်တင်ခဲ့ကြသူတွေနဲ့တွေ့ဆုံပြီးဘလို့အန်ဒီယန်နေနဲ့ရင်ဆိုင်ခဲ့ရတဲ့အသက်ရှင်အောင်သူတို့ဘလို့နေခဲ့ကြတယ်ဆိုတဲ့အတွေ့အကြုံတွေကိုဖလှယ်ကြပါတယ်။ Wild Boar တော်ဝဲလို့အမည်ပေးထားတဲ့ဘောလုံးအသင်းက အဲ့ဒီလူငယ်12ဦးကိုယောဂကုသပြန်ပွားခြင်းမရှိအောင်တည်တံ့ဆောင်မှာခွဲထားပြီးသူတို့တွေဟာအနည်းငယ်နာမကျန်းဖြစ်နေတာကလွဲလို့ကျမရေးကောင်းမွန်လေရှိကြောင်းဆေးရုံတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ဇွန်လ23ရက်ကသူတို့လိုင်ကူတွေကိုစဝင်သွားစဉ်ကတနအီလောက်သာကြာဖို့မျှော်လင့်ထားခဲ့ပေမဲ့နောက်ပိုင်းမှာမိုးသည်ပြီးဂူတွေကိုရေတွေဝင်လာတာကြောင့်အထက်မှပြိမိသွားကြတာလို့ကလေးတွေနဲ့တွေ့ခွင့်ရောက်ခဲ့တဲ့မိဘတချို့ကထိုင်းမီဒီယာတွေကိုပြောပါတယ်။သူတို့တွေကကြောက်ကြောတွေကြားကကြာလာတဲ့ရေတွေကိုတောက်ခဲကြတယ်လို့ဆိုပါတယ်။ကယ်ဆယ်ရေးအစီအစဉ်မှာပါဝင်ခဲ့တဲ့ရင်ငုံသမားအတော်များများကိုစိတ်ကူတမှုပေးခဲ့ရတဲ့အတွက်ဒီကယ်ဆယ်ရေးလုပ်ငန်းဟာထင်ထားတာလည်းပိုပြီးတော့ခက်ခဲကြောင်းလဲထိုင်းရေတပ်အထူးတပ်ဖွဲ့အကြီးအကဲကပြောပါတယ
်။ဆီးရီးယားနိုင်ငံမှာတော့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်လူပေါင်းအနည်းဆုံး54ဦးသေဆုံးခဲ့ရမှာ IS သွေးကြွတွေနဲ့အတူအရသာ28ဦးလည်းပါသေဆုံးခဲ့ရတယ်လို့လူခွင့်အဖွဲ့တစ်ခုကဆိုပါတယ်။ဆီးရီးယားနိုင်ငံအရှေ့ပိုင်း DRSR ပြည်နယ်ထဲအီရတ်နယ်စပ်ကြီးက IS ထင်ကျုပ်ထားရာဒေသကိုဒီတိုက်ခိုက်မှုထိမှန်ခဲ့ရမှာရေခဲစက်ရုံကိုထိသွားခဲ့ပြီးဒီဒေသထဲမှာဒါဇင်တွေနဲ့ချီတဲ့ရသတွေကလည်းခုတ်လုံနေကြတယ်လို့ပြည်ထောင်ချေဆိုင်စီးရီးယားလူခွေစောက်ကြီးအဖွဲ့ကဆိုပါတယ်။ဒါပေမဲ့အခုလို IS တွေကိုတိုက်ခိုက်ခဲ့တဲ့စစ်လေယာဉ်တွေကအီရတ်ဘက်ကလားအမေရိကန်ဦးဆောင်တဲ့မာမိတ်ဘက်တွေဘက်ကလားဆိုတာကိုတော့ချက်ချင်းမသိရသေးဘူးလို့ဒီလူခွေအဖွဲ့ကဆက်ပြောခဲ့ပါတယ်။ဆီးရီးယားဆိုရသတင်းဌာနစာနာကတော့အမေရိကန်ဥဆောင်တဲ့မာမိတ်အဖွဲ့လက်ချက်ဖြစ်တယ်လို့အပြစ်ပုံချထားပြီးလူပေါင်း30အသေဆုံးကအများပြားထဏ်ရန်ရသွားတယ်လို့ကြေညာထားပါတယ်။အမေရိကန်ဥဆောင်တဲ့ညမောင်းအဖွဲ့ကလည်းညမောင်းအဖွဲ့အနေနဲ့ဖြစ်ဖြစ်ဒါမှမဟုတ်ညမောင်းအဖွဲ့ရဲ့မဟာမိတ်မိဖက်အဖွဲ့တစ်ခုကပဲဖြစ်ဖြစ်အခုဆီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကပြောနေတဲ့နေရာနာမှာတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ကောင်းဖြစ်နိုင်တယ်လို့ Reuters သတင်းဌာနကဖော်ပြထားပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံအတွင်းအီရန်တပ်ဖွဲ့တွေရောက်ရှိနေခြင်းဟာအစ္စရေးနဲ့သက်ဆိုင်ခြင်းမရှိဘဲစီးရီးယားနဲ့ရုရှားအစိုးရတို့နဲ့ပူးပေါင်းညှိနှိုင်းဆောင်ရွက်ခြင်းဖြစ်တယ်လို့အီရန်အရာရှိတူကဒီကနေ့ပြောပါတယ်။အစ္စရေးအရေးဒီဒါဟာအစ္စရေးရဲ့တောင်းဆိုမှုတွေနဲ့တောင်းဆိုမှုတွေကိုလိုက်နာစရာမလိုဘူးလို့အီရန်ဘာသာရေးအုပ်ချုပ်အရာတိုလာခိုမေနီရဲ့အကြီးအကဲနိုင်ငံရေးအကြံပေးအလီအက်ဘာကမော်စကိုမြို့မှာပြုလုပ်တဲ့ဆွေးနွေးမှုအတွင်းမှာအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့ထိတ်တန့်ရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာတွေ့နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရှင်နေပြည်တော်ကပြည်တော်စုငင်းငယ်ရင်ညီလာခံအတွင်းမြန်မာအစိုးရရဲ့ငင်းငယ်ရေးကော်မရှင်တာဝန်ရှိသူတွေနဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့တို့ဒီကနေ့တွေ့ဆုံခဲ့ကြပြီးစစ်ဆန်ညင်နိုင်မှုတွေအတွက်မကြာခဏဆက်လက်တွေ့ဆုံသွားဖို့သဘောတူညီခဲ့ကြပါတယ်။မြန်မာအစိုးရနဲ့အပြစ်ခတ်ရစရေး NCA ကိုလက်မှတ်ရေးထိုးမှထားတဲ့မြောက်ပိုင်းအဖွဲ့တွေကတော့နေပြည်တော်မှာကျင်းပနေတဲ့27ရာစုပင်လုံးတတိယအကြိမ်အစည်းအဝေးမှာတင်ပြမဲ့ငင်းငယ်ရေးအတွက်ရည်တည်ချက်တွေကိုအသီးသီးထုတ်ပြန်ခဲ့ကြတာပါ။အပြစ်ဆုံးကတော့နေပြည်တော်မှာကိုယ်တိုင်သွားရောက်တည်နေနေတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြချပါရရှင်
။ဟုတ်ကဲ့ပြည်တော်စုငင်းကြေးညီလာက27ရာစုပင်လုံးတတိယကြိမ်စီဝေးကိုရောက်ရှိနေတဲ့မြောက်ပိုင်းအဖွဲ့9ဖွဲ့ဟာညီလာကမှာပါဝင်တယောက်တာမရှိပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံဆွေးနွေးခဲ့သလိုဒီကနေ့နေ့ကင်းတနာရီမှာတော့အစိုးရရဲ့ငင်းချမ်းရေးကော်မရှင်နဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံပွဲအပြီးမှာနှစ်ဖက်အကြားဆက်လက်ဆောင်ရွက်မဲ့လုပ်ငန်းတွေအပေါ်ကိုငင်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောကအခုလိုပြောပါတယ်
။မကြာတွေ့မှပဲငင်းချမ်းရေးဆိုတာပေါ်ဆောင်လို့ရမှာပေါ့ဟုတ်တယ်မလား။အဲ့တော့မကြာတွေ့ဖို့လည်းကျွန်တော်အစီအစဉ်လုပ်ပြီးသားပါ။နောက်လာခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့နိုင်ငံတော်အတိုင်ပင်ခံနဲ့တွေ့ပြီးတော့နိုင်ငံတော်အစိုးရရဲ့သဘောထားတွေလည်းတို့အားလုံးသိသွားပြီ။တမရကာကွယ်ဦးစီးချုပ်နဲ့ဒုတိယတမရကာကွယ်ဦးစီးချုပ်တို့နဲ့တွေ့ဆုံပြီးတော့လည်းတမရရဲ့သဘောထားတွေလည်းတို့အားလုံးသိသွားပြီဆိုတော့ဒီဘက်ကသဘောထားတွေသိပြီးသွားလို့တို့ဘက်ကသဘောထားကလည်းဒီဘက်ကသဘောထားနဲ့ညှိနှိုင်းလို့ရသွားပြီဆိုရင်တော့အခြေအနေကောင်းနေထွက်ပေါ်လာမှာ
ဒီလိုတွေ့ဆုံရမှာအစိုးရနဲ့အပြစ်ခတ်ရစဲရေးအတွက်နှစ်ဖက်သဘောတူစာချုပ်ချုပ်ဆိုထားတာမရှိသလိုတမရနဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ TNLA ပလောင် MNDAA ကိုးကန့်နဲ့ AA ရခိုင်တမရတို့နဲ့လည်းညီနိုင်မှာဖြစ်ကြောင်းဆက်လက်ပြောဆိုပါတယ
်။ရခိုင်ကလည်းတွေ့ဆုံပါတယ်။နောင်လည်းတွေ့ဆုံပါပါ။အဖွဲ့ချင်းလည်းတွေ့ပါတယ်။ပေါင်းစပ်ပြီးတော့မှလည်းတွေ့ပါတယ်။ဘာမှအခက်အခဲမရှိပါဘူးနော်။အခက်အခဲမရှိပါဘူး။တို့တော့တချို့နိုင်ငံတော်ရဲ့လူညုံရေးတွေနဲ့ကိစ္စတွေနဲ့ပတ်သက်တဲ့အခါကျတော့ထုတ်ပြန်နေတာထုတ်ပြန်မှာပေါ့။ထုတ်ပြန်လို့မရတာလည်းမထုတ်ပြန်သေးဘူးပေါ့။
လောလောဆယ်မှာတော့နေပြည်တော်ကိုရောက်ရှိနေတဲ့ UWSA ဝါတက်ဖွဲ့ကဒုဥက္ကဋ္ဌဦးကျောက်ကော်အန်နဲ့အခြားကိုယ်စားလှယ်အဖွဲ့ဝင်ဦးပေါ့ယိုရီတို့နှစ်ဦးဟာကျန်းမာရေးမကောင်းတာကြောင့်ဈေးရုံတက်ကုသခံယူနေရပါတယ်သူတို့ရဲ့ကျမ်းမာရေးအခြေအနေကိုဦးသိန်းစောကအခုလိုပြောပါတယ်
။အကောင်းပါတယ်ကျမ်းမာရေးကောင်းပါတယ်။ဟိုနှစ်ယောက်စလုံးကောင်းပါတယ်နော်နှစ်ယောက်စလုံးကောင်းပါတယ
်။ဒီကနေ့ထုတ်ကျင်းပုံသတင်းစာမှာတော့မြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ကိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးနိုင်ဖို့အတွက်အစိုးရအနေနဲ့ပုံစံနှစ်မျိုးနဲ့ချင်းကပ်တွေးဆောင်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာ FPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖြစ်နဲ့ဖွဲ့စည်းထားပြီးသူတို့ရဲ့သဘောထားကိုသတင်းစာရှင်းလင်းပွဲကျင်းပပြီးထုတ်ပြန်ဖို့ရှိကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းထွက်ပေါ်ခဲ့ပါတယ်။ဒီကနေ့မှာတော့ပင်လုံအစည်းအဝေးမှာတင်ပြမဲ့စာတမ်းတွေကိုဝင်းငှခဲ့ပြီးသတင်းစာရှင်းလင်းပွဲမကျင်းပတော့ကြောင်းဝါတပ်ဖွဲ့ကအဖွဲ့ဝင်တဦးကပြောပါတယ်။
ကျွန်တော်တို့ကပြောချင်းလဲဟာဒီလှုပ်ချင်းလဲဟာဒီအားလုံးဒီမှာပြည့်ပြည့်စုံစုံရှိပြီဗျာခင်ဗျားတို့ဖတ်ပြီးမှဟိုဟိုအမှန်ကန်ဖက်နဲ့ပြောပဲပါဟော
တရင်းသာရှင်းလင်းမလို့ကိုမရှိတော့
မရှိတော့ဒါတာနဲ့ရှင်းလင်းသွားမယ်ဒါနဲ့ရှင်းလင်းသွားမယ်
သူတို့ဖြန့်ဝေတဲ့ညီလာခံမှာတင်ပြမဲ့စာတမ်းမှာ FPNCC ဟာမြန်မာပြည်ငင်းချမ်းရေးအတွက်ဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုအပိုင်းမှာမြန်မာနိုင်ငံမြောက်ပိုင်းရဲ့ပဂရိအခြေအနေနဲ့ပုံမူကန့်ညိတဲ့လမ်းကြောင်းတစ်ခုကိုရှာဖွေနိုင်မယ်လို့မျှော်လင့်ကြောင်းအဖွဲ့ဝင်အသီးသီးကပြည်ထောင်စုအစိုးရနဲ့အပြည့်ခတ်ရစဲရေးစာချုပ်ချုပ်ဆိုပြီးနောက်နိုင်ငံရေးဆွေးနွေးမှုအပိုင်းမှာ FPNCC နဲ့အစိုးရတိုက်ရိုက်ဆွေးနွေးသွားမှာဖြစ်ကြောင်း AA အဖွဲ့ရဲ့ဒုဥက္ကဋ္ဌဒေါက်တာညိုထွန်းအောင်အမည်နဲ့ထုတ်ပြန်ပါတယ် UWSA ဝါအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဦးကျောက်ကော်အန်အမည်နဲ့တင်ပြတဲ့စာတမ်းမှာတော့ NCA အပေါ်ဝါတက်ဖွဲ့ရဲ့သဘောထားယက်တီချက်ကိုဖော်ပြထားတယ်လို့ငင်းချမ်းရေးအတွက်ဆွေးနွေးကြတဲ့တက်ဆိုင်သူတွေအားလုံးဟာလက်တွေ့ကြတဲ့လျော်မှုတွေကိုစီဆောင်ရွက်ဖို့ကိုယ့်ဘက်ကမလိုက်ရောပဲအားနည်းသူကိုတစ်ဖက်သက်တောင်းဆိုရင်ငင်းချမ်းရေးဖြစ်စဉ်ဟာရှေ့တူးနိုင်မှာမဟုတ်ကြောင်းဖော်ပြခဲ့တယ်လို့ပလောင်ကိုကန့်နဲ့ AA အဖွဲ့တွေကိုလည်းငင်းချမ်းရေးဖြစ်စဉ်မှာပါဝင်စေဖို့တိုက်တွန်းထားပါတယ်ငင်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းဖွဲ့ရဲ့ဒီကနေ့တွဲဆောင်ပွဲဟာနိုင်ဝက်လောက်သာကြာမြင့်ပြီးအချင်းချင်းအပြန်အလှန်မိတ်ဆက်တာနဲ့မြောက်ပိုင်းအဖွဲ့ကဒီစာတမ်းတွေပေးအပ်တာလောက်သာဆောင်ရွက်ခဲ့ကြောင်းတရားအကြောင်းချက်တွေမဆွေးနွေးပြစ်ခဲ့ကြောင်းပါဝင်တယောက်သူတဦးကပြောပါတယ်ဒီပေါ်မှာတော့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ရဲ့ခေါင်းဆောင်ဦးကျော်ကော်အန်ဆေးရုံတက်နေတာကြောင့်ကြေကြေပြန့်ပြန့်မဆွေးနွေးပြစ်တာဖြစ်နိုင်ကြောင်းသုံးသက်တာတွေရှိနေပါတယ်
ကုမိုးစောတင်ပြသွားတာပါရှင် VOA ကနေတောက်ကြနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာအစိုးရနဲ့အပြည့်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအပါအဝင်ရှမ်းပြည်နယ်ထဲမှာလှုပ်ရှားနေကြတဲ့တိုင်းနာလှနဲ့ကိုင်းအဖွဲ့တွေပူရဲစီရေးလေ့ကျင့်မှုပြင်ဆင်နေကြောင်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS ဖက်ကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းဒီသတင်းမှန်မှန်ကြောင်းရှမ်းပြည်နယ်မှာလှုပ်ရှားနေကြတဲ့တိုင်းနာလှနဲ့ကိုင်းအဖွဲ့တချို့ကပြောဆိုခဲ့ကြသလိုမြန်မာအစိုးရနဲ့ညီညွတ်ရေးဆွေးနွေးနေချိန်မှာထွက်ပေါ်လာတဲ့သတင်းအပေါ်မှာလည်းတန်လျာရှိနေကြတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအင်ကနေသတင်းပေးပို့ထားပါရရှင်
။ SSPP SSA ခေါ်ရှမ်းပြည်တိုးတက်ရေးပါတီနဲ့မြောက်ပိုင်းမဟာမိတ်စုပေါင်း၅ဖွဲ့တို့ဟာနံမရူမြို့နယ်ကြောက်မဲမြို့နယ်တို့မှာပူးတွဲစစ်ရေးလက်ကျင့်ရန်ပြင်ဆင်နေကြောင်း RCSS SSA ဘူဌာနချုပ်ကထိန်းချုပ်ဝါဒဖြန့်နေတဲ့ www.timefreedom.com နဲ့ Facebook စာမျက်နှာတွေမှာဖော်ပြခဲ့ကြတာပါ။ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကတော့အောက်ခြေဖွဲ့တွေကတင်ပြလာတာတွေကိုအခြေခံထုတ်ပြန်ထားတဲ့သတင်းဖြစ်ကြောင်းပြောဆိုခဲ့ပါတယ်
။သူတို့တင်တဲ့ပြည်ကမြေပြင်ကအချိန်မီသူတို့ရရှိတဲ့သတင်းတွေကြောင့်သူတို့ကအဲ့လိုပြင်ဆင်ဖြစ်ပါလေ။ခိုင်မာမှုရှိမယ်လို့လည်းကျွန်တော်မြင်ပါတယ်။ဘာလို့ဆိုတော့အဲ့ဒီမှာလည်းသူတို့ကစီးလေးရှာနေတယ်သူတို့ကရှိနေတယ်။စီးလေးရှာနေတယ်သူတို့လုပ်နေတယ်။အဲ့ဒီမှာလည်းသူတို့ကတကယ်ရှိနေတယ်
။ဇူလိုင်လ၁၂ရက်နေ့မှာမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ဝပြည်တွေးစည်းညွှန်ရေးဖွဲ့ UWSA KNU ကချင်းတို့လာရေးဖွဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP SSA တမ်းပလောင်သက်ဖွဲ့ TNL ကိုကသက်ဖွဲ့ MNDAA တို့ကနေရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်ဖာဆွန်ကျေးရွာဥစုပန်လောက်ကျေးရွာရှေ့တောင်ဘက်မှာရှိတဲ့နောင်ကောက်လူဒေတာမှာပူးသွဲစည်ရေးလက်ကျင့်ဖို့ပြင်ဆင်နေကြတယ်လို့ရေးသားဖော်ပြထားပါတယ်ဒီလိုပူးသွဲစည်ရေးလက်ကျင့်ရေးလှုပ်ဆောင်မယ်ဆိုရင်ဒေတာသွေးငင်းချမ်းရေးကိုထိခိုက်နိုင်တယ်လို့ဘုံမူကြီးဆိုင်ဦးကပြောပါတယ်
သူကအနုပူတွဲတော့ဆေးလေးပြင်တာနော်ကျွန်တော်ဒီရှမ်းပြည်မှာမရှိခဲ့ဘူးကြောနော်အဲ့လိုရှိခဲ့တဲ့ဆိုရင်လည်းဆေးပြင်ဆင်မှုတွေကနော်တက်ပွဲတွေကိုဖြစ်လာဖို့အခြေအနေပိုရှိတယ်လို့ကျွန်တော်မြင်လာတော့အရင်းခံရတယ်လေဟိုအနေနဲ့များတော့ထိခိုက်မှာပဲသူကပြန်တော့ PTT ခုပေါ်မှာစစ်ပေးစစ်တမ်းတွေသူကခံကြရမှာပေါ့နော်
ပူးသွေးစည်ရည်လေးကြီးဖို့ပြင်ဆင်နေကြောင်းအာစီအဆက်ရဖော်ပြချက်နဲ့ပတ်သက်လို့နေပြည်တော်မှာရှင်းပနေတဲ့ငင်းချမ်းရေးညီလာခံတက်ရောက်နေတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေကတရားဝင်တုတ်ပြန်လာမတွေ့ရသေးပေမဲ့မဟာမိတ်ဖွဲ့ဝင်ဖြစ်တဲ့ဒီအန်နဲ့ဒီကတော့ဒီတဲ့ရင်မှမှန်ကြောင်းညင်းစုခဲ့ပါတယ်
မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေပူးတွဲစည်ရည်လေးချင်းပြီးလို့ရတယ်။ဒီလိုမှမြန်မာသမ္မတနဲ့တဝက်ဖြစ်တော့ကျွန်တော်တို့မှာစီးပြားမှုများကိုတစ်ခက်နဲ့အဲဒီလိုလုပ်ကြလာတယ်ပြောတော့ပြောတော့ဘာမှအခြေအနေမရှိတဲ့တိုင်းရှင်းတင်လာလဲ။မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေပူးတွဲစည်ရည်လေးချင်းဖို့ပြင်ဆင်နေတယ်လို့
SSVP、SSAကလည်းကန့်ကွက်ခဲ့ပါတယ်။အခုလိုနိုင်ငံတော်အစိုးရကနေကြီးမှုကျင်းပနေတဲ့တတိယကြိမ်23ရာစုပင်လုံညီလာခံကြီးကိုတက်ရောက်နေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအတွက်အကြကြိုက်စီဖို့နဲ့ညီလာခံကိုတမင်သက်သက်ဖန်တီးတိုက်ခိုက်ပျက်စီးရရောက်တယ်လို့လည်းထုတ်ပြန်ထားပါတယ်။ဒီလိုဝါရပြသတင်းမျိုးဟာ
SSVP、SSAနဲ့RC、SS အကြမ်းတမကတခြားမြောက်ပိုင်းမဟာမိတ်အားလုံးနဲ့ရောမြန်မာသမ္မတအစိုးရနဲ့ပါရက်ခတ်မှုဖြစ်စေပြီး
အချင်းချင်းကြားယုံကြည်မှုပြပြစေဖို့လှုပ်ကြံရေးတဲ့ဝါရဖျားချင်းတာဖြစ်လို့ဒီသတင်းနဲ့ပတ်သက်ပြီးသက်ဆိုင်ရာမိခင်ဖွဲ့စည်းကနေတာဝန်ယူရမယ်လို့ရှမ်းပြည်သူတွေရေးပါသည့်ဘက်ကနေကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။တို့ရရှင်များရှင်မြန်မာလူလည်းရဲ့အတွေ့အကြုံပိုင်းကြာဆုံးခဲ့ကြတဲ့ခေါင်းဆောင်တွေကိုဂုံပြုမဲ့အာဇာနည်ကြီးအခမ်းအနားတွေနိုင်ငံနဲ့ချင်းပါဖို့ရှိနေ ူနေကြရအောင်ပါရှင်။အမျိုးသားကောင်းဆောင်အဖြစ်ဘုကျောင်းဆန်းအထိမ်းအမှတ်တွေထားရှိတာဟာကန့်ကွက်တဲ့နဲ့လုပ်ရလို့ဆိုနိုင်ပါသလား။ဒါမှမဟုတ်တိုင်းသားတွေရဲ့ခန်းစားချက်တွေကိုလစ်လူရှုရာရောက်နေပါသလားဆိုတာတွေကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIO ရဲ့ဖုန်းနံပါတ်1-239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်နေလိုက်အစီအစဉ်ကကြိုဆိုပါရရှင
် VOA American အသံရဲ့တိုင်းရိုက်လိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုင်းရိုက်လိုက်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 7925ရောကနေတိုင်းထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်ပါဖက်ဆက်ရအောင်ပါ။ရုရှားနိုင်ငံမှာကျင်းပတဲ့2018ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုကမ္ဘာတဝန်းကနေလာရောက်ကြည့်ရှုကြတဲ့ဘောလုံးဝါသနာရှင်တွေကရုရှားနိုင်ငံရဲ့ဖော်ရွှေပြုံကမှုကိုချီးကျူးပြောဆိုကြပေမဲ့လို့ရုရှားမှာတုတ်ကတဲ့အဖြစ်အခြေခံနေထိုင်ခွင့်ရဖို့ကြိုးစားနေတဲ့ Ivory Coast နိုင်ငံကဘောလုံးသမားတယောက်အတွက်တော့ရုရှားကိုလာရောက်လည်ပတ်ကြသူတွေရဲ့ကြုံတွေ့ရတဲ့အတွေ့အကြုံကကွာခြားလွန်ပါတယ်။ဒီအကြောင်းမော်စကိုမြို့ကနေ Charles Manis ပေးပို့တဲ့သတင်းလွှာကိုအခြေခံပြီးမခင်ဖြူတွေကတင်ပြထားပါတယ်ရှင်။
2018ကမ္ဘာဖလားဘောလုံးပွဲတွေကိုရုရှားနိုင်ငံအရှင်ဖြစ်ကျင်းပခွင့်ရတာနဲ့အမျှအရှင်ရုရှားရဲ့ဖော်ရွှေပြုငါမှုတွေကိုကမ္ဘာတဝန်းကဘောလုံးဝါသနာရှင်တွေချီးကျူးပြောဆိုနေကြတာပ
ါ Yeah, we have no problem at all so far
ဒီမှာဘာပြဿနာမှမကြုံရပါဘူးနေရာတိုင်းကိုဘေးကင်းကင်းသွားလာနိုင်ပါတယ
် For me they are a good country
တိတ်ကောင်းတဲ့နိုင်ငံတစ်ခုပါရုရှားတွေကအကောင်းမြင်လူမျိုးတွေပါ
လူမျိုးရေးခွဲခြားမှုတွေရဲတပ်ဖွဲ့တွေကချင်းချင်းတန်တန်ပြုမှုကင်တွေတာတွေရှိတဲ့ဆိုတဲ့သတိပေးချက်တွေနဲ့ပတ်သက်လို့ဒါရီယာချက်ကပြောဆိုကြတာဖြစ်တယ်လို့တော်တော်များများကပြောကြပါတယ
်။
ဒါရီယာတလီတဆဆက်ဆန်တာပဲကျွန်တော်တွေ့ပါတယ
်။ I think that Russia have changed.
ရုရှားနိုင်ငံကြောင်းလဲသွားပြီလို့ကျွန်တော်ထင်ပါတယ်
။ရုရှားကိုခဏတာသွားရောက်ဝေဖန်ကြသူတွေပြောပြခဲ့ကြတာပါ။ဒီလိုလူတွေကြုံတွေ့ရတဲ့အတွေ့အကြုံနဲ့ရုရှားမှာနေထိုင်ခွင့်ရဖို့ကြိုးစားသူတွေရဲ့အတွေ့အကြုံကတော့မတူပါဘူး။Catley Trory ဟာရုရှားကိုလွန်ခဲ့တဲ့6နှစ်လောက်ကရောက်လာခဲ့တဲ့သူပါမိခင်နိုင်ငံ Ivory Coast မှာ2017ခုနှစ်ကသမ္မတရွေးကောက်ပွဲတွေအပြီးအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ကျွမ်းကျင်ဘောလုံးသမားဘဝကိုဆွတ်လွတ်ခဲ့ရပြီးတော့နိုင်ငံကနေထွက်ခွာခဲ့ရတဲ့သူပါ
Je suis musulman, je joue au football.
ကျွန်တော်က Muslim တယောက်ပါဘောလုံးကစားခဲ့ပါတယ်အသက်တက်လာတဲ့သမ္မတက Muslim Christian မခွဲခြားဘဲနဲ့အားလုံးကိုဒန်းတူဆက်ဆံမယ်လို့ကတိပြုပြောခဲ့ပေမဲ့ဒီမှာ Muslim လို့ပြောလိုက်တာနဲ့ပြဿနာတွေအများကြီးရှိပါတယ်
ကမ္ဘာပေါ်လုံးအဖွဲ့ချုပ် FIFA ရဲ့ကြောထောက်လောက်ခံမှုနဲ့ဖွဲ့ထားတဲ့ World Cup Diversity House ကသင်းမကြခင်တုန်းကစီးမှုကျင်းပတဲ့အခမ်းအနားတစ်ခုမှာ Florida ကရုရှားမှာဒုက္ခသည်အဖြစ်တရားဝင်အသိမဲ့ပြုနေထိုင်ခွင့်ရဖို့ဘယ်လိုကြိုးစားနေရလဲဆိုတာတွေကိုပြောပြခဲ့ပါတယ
် Maintenant quand on est parti on nous a dit
ရုရှားမှာကျွန်တော်တို့နေထိုင်ခွင့် Visa ထုတ်မပေးနိုင်ဘူးအိမ်ပြန်ရမယ်လို့ပြောပါတယ်ဒါပေမဲ့ဘာကြောင့်ကျွန်တော်ပြန်ရမှာလဲကျွန်တော်မိသားစုကဒီမှာရှိတယ်သူတို့ဟာရုရှားနိုင်ငံသားတွေဖြစ်တယ်လို့ပြောခဲ့ပါတယ်
Florida ဟာရုရှားမျိုးသမီးဒိုင်ယန်နာနဲ့လက်ထပ်ထားပြီးနှစ်နှစ်အရွယ်သားတယောက်ရှိပါတယ်ရုရှားမှာနေထိုင်ဖို့အတွက်ပြဿနာကြုံရတာဖြစ်ပြီးတော့ရဲရီနဲ့ဝန်ထမ်းတွေကမခွဲမရပြောဆိုဆက်ဆံတာကြုံရတာရှိတယ်လို့ပြောပါတယ
်ကျမတို့ကလက်ထပ်ထားတော့လွယ်ကူလိမ့်မယ်လို့ထင်ခဲ့တာဘာမှမလွယ်ပါဘူ
းထရော်ရီရဲ့ဇနီးတဲ့ဒိုင်ယန်နာပြောတာပါထရော်ရီရဲ့အမှုကတော့ဒုက္ခသည်ခွင့်ရေးဆောင်ရွက်နေတဲ့ Russia NGO အဖွဲ့ Civic Assistance ကလိုက်ပါကူညီဆောင်ရွက်ပေးနေတာပါဒုက္ခသည်ဆိုင်ရာနိုင်ငံတကာစီမီစည်းကမ်းတွေကိုလိုက်နာခြင်းမရှိတဲ့ရုရှားဆိုရရဲ့မူဝါဒတွေကြောင့်ထရော်ရီရဲ့ဒုက္ခသည်ရှောက်ထားမှုအဆင်ပြေဖို့မလွယ်ဘူးလို့ Civic Assistance အဖွဲ့ညွှန်ကြားရေးမှူး Svetlana Ganushkana ကပြောပါတယ်။
ဒါကတည်းကပရိုစတီပစ်ချ်နေ story
။ဒါကဖြစ်နေဖြစ်တာရှိတဲ့ကိစ္စဖြစ်တယ်လို့ဒုက္ခသည်ရှောက်ထားသူအလုံးနီးပါးနဲ့ဆိုင်ပါတယ်။ရုရှားတနိုင်ငံလုံးမှာဒုက္ခသည်အဖြစ်သတ်မှတ်လက်ခံထားတဲ့သူက985ယောက်ပဲရှိပါတယ်
။ဒီတစ်ချိန်ကမ္ဘာ့ဖလားပွဲမှာရုရှားသင်းဟာတမိုင်းမှာပထမဆုံးအကြိမ် Quarter Final အထိတက်ခဲ့တာကြောင့်တိတိတသားတိုးတက်လာခဲ့တာပါ။ဒီလိုရုရှားအသင်းမှာထရော်ရီပါဝင်ကစားဝင်ရခြင်းပေမဲ့လို့သူ့ရဲ့လက်ရှိအခြေအနေကသူ့အိမ်မက်တွေကိုအကောင့်ထည့်ဖို့မဖြစ်နိုင်သေးပါဘူး
။ Voilà, les juges va voir des
တရားသူကြီးကကျွန်တော်ကိုတရားဝင်နေထိုင်ခွင့်ထုတ်ပေးတဲ့ခါကျရင်တော့ဒီဘောလုံးအသင်းကြီးမှာဝင်ကစားခြင်းပါလေ
။သူဖြစ်ချင်တဲ့အတိုင်းဖြစ်လာဖို့မလွယ်ဘူးဆိုတာသိပေမဲ့ထရော်ရီကတော့နောက်တစ်ဆင့်ကမ္ဘာဖလားပွဲတွေကျင်းပတဲ့အခါရုရှားအသင်းဝင်းဆောင်နဲ့ရှင်ပြိုင်ခွင့်ရပြီးတော့သူရွှေ့ပြောင်းအခြေချနေထိုင်တဲ့နိုင်ငံအတွက်ဂိုးသွင်းပေးနိုင်ဖို့မျှော်လင့်ရင်းနေ့စဉ်မပြတ်ဘောလုံးလေးကျင်းနေစေပဲဖြစ်ပါရဲ့ရှင်
။မခင်ပြည်တွေတင်ပြတော့တာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုံမြင်သားကြအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲတည်းတည်းထုတ်လွှင့်ပေးသွားအောင်ပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ခရော့ကျန်ရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါအောင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့ဒီကနေ့တွေ့ဆုံပါတယ်။ဒါဟာဘရစ်ဇစ်လို့ခေါ်တဲ့ဗြိတိန် EU တွေကနှုတ်ထွက်ရေးကိစ္စနဲ့ပတ်သက်လို့ဝန်ကြီးချုပ်မေရဲ့အစီအစဉ်တွေပေါ်သမ္မတထရန့်ကအပြင်းထန်ဝေဖန်ပြောဆိုတဲ့အပြင်ယာတုကနှုတ်ထွက်သွားတဲ့နိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ဟာတင့်တော်တဲ့ဝန်ကြီးချုပ်လောင်းဖြစ်ကြောင်းလန်ဒန်မြို့မှာရာဇဝတ်မှုတွေထူပြောင်းနေတာဟာရွှေ့ပြောင်းနေထိုင်သူတွေကြောင့်ဖြစ်ကြောင်းဗြိတိန်ရဲ့အထင်ကရသတင်းစာ The Sun နဲ့မေးမြန်းကမှပြောဆိုပြီးခေါင်းဆောင်တို့တွေ့ဆုံကြတာပါ။ခေါင်းဆောင်တို့ဟာဝန်ကြီးချုပ်နေအိမ်မှာတွေ့ဆုံပြီးအရှိလေပိုင်းကိစ္စအပါအဝင်နိုင်ငံခြားရေးနဲ့ကုန်သွယ်ရေးကိစ္စရပ်တွေကိုဆွေးနွေးကြတယ်လို့ဆိုပါတယ်။တရုတ်နိုင်ငံကအမေရိကန်နဲ့ကုန်သွယ်ရေးမှာပြီးခဲ့တဲ့ဇွန်လတုန်းကအရင်မေလတဲ့ဒေါ်လာ၄ဘီလီယံကျော်ကုန်သွယ်ရေးပုံငွေရရှိနေတယ်လို့ထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီနှစ်နှစ်ဝယ်အထိတရုတ်ဘက်ကအမေရိကန်နဲ့ကုန်သွယ်ရေးမှာကုန်သွယ်ရေးပုံငွေစုစုပေါင်းအမေရိကန်ဒေါ်လာ 133.8 ဘီလီယံအထိအသာအဆီးရထားတာပါ။နိုင်ငံခြားဆက်ဆံရေးတိုးတက်စေဖို့ပြီးခဲ့တဲ့ဇွန်လကစင်ကာပူထိပ်သီးအစည်းအဝေးအတွင်းသူတို့နှစ်ဦးပူးတွဲလက်မှတ်ရေးထိုးခဲ့တဲ့ထုတ်ပြန်ချက်ကိုအကောင့်ထည့်ဖော်ဖို့သမ္မတထရန့်ရဲ့အကြံပေးချက်တွေကိုချီးကျူးပြောဆိုထားတဲ့အင်မတန်ကောင်းမွန်တဲ့စာတစောင်မြောက်ကိုရီးယားကောင်းဆောင်ကကင်ဂျုံဦးကသူကင်ဂျုံဦးထံကနေသူလက်ခံရရှိခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။တိသာထင်ရှားတဲ့တိုးတက်မှုတွေဖြစ်ပေါ်နေကြောင်းမြောက်ကိုရီးယားကောင်းဆောင်ရဲ့စာထဲမှာဖော်ပြထားတယ်လို့သမ္မတထရမ့်ကပြောပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနာဝါရှာရစ်နဲ့သမီးဖြစ်သူမာရီယမ်ရှာရစ်တိုကိုလာဟိုမြို့အရောက်လေစိတ်မှာဒီကနေ့အာဏာပိုင်တွေကဖမ်းဆီးဖို့ရှိနေပါတယ်။ဝန်ကြီးချုပ်နာဝါရှာရစ်နဲ့သူ့သမီးတို့ဟာလန်ဒန်မြို့ကနေပြန်လာကြတာဖြစ်ပါတယ်ခင်ဗျာ။
တဲ့ရင်ချင်းချက်ကိုကိုစောဝင်လိုက်ညားပေးခဲ့တာပါဒီညနေ့စီစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Vitex Zonyak ဖြစ်ပါတယ် VOA American အတန်ညာဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံနှုန်းချိန်ည9:30လိုင်းဒိုမီတာ25 kHz 11.69လိုင်းဒိုမီတာ32 kHz 11.83ညလိုင်းဒိုမီတာ58 kHz 9.33နဲ့လိုင်းလံမီတာ190 kHz 15.5ရုပ်ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါတော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနံလောပါ
This program has come to you from the Voice of America, Washington.
From Washington,